မြန်မာနိုင်ငံမှာအမျိုးသမီးတွေအတွက်စီးပွားရေးအလို့အကန့်တွေဖန်တီးပေးတဲ့လုပ်ငန်းခွင်တွေမှာဥဆောင်မှုအခွင့်အရေးတွေရရှိရေးအစိုးရဘက်ကထိထိရောက်ဆောင်ရွက်ဖို့လိုအပ်ကြောင်းအမျိုးသမီးလုပ်ငန်းရှင်တွေကပြောကြားပါတယ်ပထမဆုံးအကြိမ်မြန်မာနိုင်ငံအမျိုးသမီးများသတင်းပတ်ဖြင့်မတ်လ6ရက်နေ့ကနေ12ရက်နေ့ထိတက်မှတ်ပြီးအမျိုးသမီးရေးဆိုင်ရာလှူရှားမှုတွေပြုလုပ်သွားကြမှာဖြစ်ပါတယ်မတ်လ6ရက်နေ့နိုင်ငံတကာအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့မြန်မာအမျိုးသမီးများတွေ့တက်ရေးလှုံ့ဆော်မှုဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်အပြည့်စုံကိုမန်းအင်ဂျင်နီယာကပြောပြမှာပါ
မြန်မာအမျိုးသမီးများအနေနဲ့လက်ရှိအခြေအနေတွေထက်ပိုပြီးတိုးတက်လာဖို့အခွင့်အရေးတွေရလာဖို့အခုလိုမြန်မာနိုင်ငံမှာအမျိုးသမီးများရက်သက်သက်ပတ်အဖြစ်စီစဉ်ကျင်းပရတာဖြစ်တယ်လို့ကမ္ဘောဇာဘဏ်ရဲ့အကြီးအကဲတုံးဖြစ်သူမယူဝေမော်ကမတ်လ3ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့မြမအမျိုးသမီးများရက်သက်သက်ပတ်နဲ့ပြည်သူအလုံးပါဝင်သောဖွံ့ဖြိုးတိုးတက်မှုအဖွဲ့ foreign အပြင်မှာသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
ကျွန်မတို့အခွင့်အရေးရတော့ရပါတယ်ဒီအခွင့်အရေးချက်ပို့ပြီးတော့လည်းကောင်းမွန်တဲ့အခွင့်အရေးတွေရရှိဖို့လိုအပ်ပါတယ်ရှင်။ဘာလဲဆိုတော့ decision making position တွေမှာလည်းရှိနေဖို့လိုအပ်ပါတယ်။ဒါမှလည်းအမျိုးသမီးတွေကိုအားပေးတဲ့ policy တွေကိုကျွန်မတို့ချမှတ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီလိုမျိုး forum တွေလုပ်ပြီးတော့ကျွန်မတို့က workshop တွေကျင်းပတယ်။အဲ့ဒါမှလည်းကျွန်မတို့ awareness ပေါ့နော်သိရှိနိုင်မယ်၊မသိနေပွင့်လာမယ်၊နီးလန်းနေသိလာမယ်၊တခြား community တွေခြားနိုင်ရနေရဘာတွေလုပ်နေလဲဆိုတော့လည်းကျွန်မတို့သိချင်လို့ရမယ်။
အမျိုးသမီးတွေလုပ်ငန်းခွင်တွေပိုးပြီးရောက်ရှိလာဖို့နဲ့စီးပွားရေးအလုပ်ကံတွေဖန်တီးပေးဖို့ဆိုရင်မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ပတ်ဝန်းကျင်ကောင်းတွေဖြစ်လာအောင်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့လိုအပ်နေကြောင်းရန်ကုန်မြို့မှာစနေနေ့ကကျင်းပခဲ့တဲ့မြန်မာနိုင်ငံရှိစွန့်ဦးတီထွန်းသူအမျိုးသမီးများအားအားပေးမြင့်တင်နိုင်ရေးဆိုင်ရာ foreign ကိုတက်ရောက်လာတဲ့စီတီမတ်ကုမ္ပဏီအကြီးအကဲဒေါ်ဝင်းဝင်းတင်ကပြောပါတယ
်စီးပွားရေးပတ်ဝန်းကျင်ကောင်ရှိမှကျွန်တော်တို့စီးပွားရေးဒါလုပ်မဲ့သူတွေအတွက်လည်းစီးပွားရေးတွေလှုပ်လာနိုင်တယ်အမျိုးသမီးတွေအတွက်လည်းအလုပ်ကံခွင်လန်းတွေပိုရလာမှာဖြစ်ပါတယ်ဒုတိယပိုင်းအနေနဲ့ဆိုရင်ပညာရေးတွေဒါအမျိုးသမီးတွေကိုပြင့်တင်ပေးတဲ့အခါမှာအကောင်းဆုံးလက်နက်တစ်ခုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်တတိယချက်ကတော့ဒီအမျိုးသမီးတွေလုပ်ငန်းခွင်တွေရောက်တဲ့အချိန်မှာအမျိုးသမီးတွေအများစုကခေါင်းဆောင်မှုပိုင်းနေရာမှာပါဝင်မှုတွေအားနည်းနေသေးတာကိုတွေ့ရပါတယ်။ဒုသားတွေနဲ့ဂန်းတူပေးနိုင်ဖို့အတွက်ကျွန်တော်ကတော့ပို့ပြီးတော့တွားပေးမှုတွေပြုလုပ်ချင်ပါတယ်။အမျိုးသမီးတွေဘက်ကလည်းအဲ့လိုပေးလာတဲ့အခါမှာပေါ့နော်။ဒါယူဖို့အတွက်လည်းတိုက်တွန်းချင်ပါတယ်
။ဒီနေ့နိုင်ငံတကာအမျိုးသမီးများနေ့စောင့်ပုတ်ကလည်းပြောင်းလဲနေတဲ့ကမ္ဘာလုပ်ငန်းခွင်မှာအမျိုးသမီးများရဲ့ကဏ္ဍကို2030ပြည့်နှစ်မှာအမျိုးသားတွေနဲ့တန်းတူရင်ပေါင်တန်းစီဖို့ဆိုပြီးကုလသမဂ္ဂကပြဋ္ဌာန်းထားပါတယ်။ပြောင်းလဲနေတဲ့ကမ္ဘာလုပ်ငန်းခွင်အခြေအနေဟာအမျိုးသမီးတို့အပေါ်မှာသိတိသာသာကြီးရဲ့ရိုက်ခတ်နေပါတယ်။ Globalization ကမ္ဘာရွာကြီးဖြစ်လာပြီးမိပညာနဲ့ Digital တီထွင်ပြောင်းလဲမှုတွေအခွင့်အလမ်းတွေလည်းရှိလာတယ်ဆိုပေမဲ့အခြားတစ်ဖက်မှာတရားမဝင်အလုပ်သမားအဖြစ်လုပ်ကိုင်မှုနှုန်းမြင့်လာတာအသက်မွေးဝမ်းကြောင်းနဲ့ဝင်ငွေမတည်ငြိမ်တာဗန္ဒာရင်းနဲ့ကုန်သွယ်ရေးမူဝါဒအစ်စ်တွေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတက်ရောက်မှုစတဲ့အခြေအနေတွေကိုလည်းရင်ဆိုင်နေကြရပါတယ်ဒီလိုအခက်အခဲတွေကိုပိုပြီးရင်ဆိုင်နေရတဲ့အမျိုးသမီးတို့အတွက်သူတို့ရဲ့စီးပွားရေးစွမ်းဆောင်မှုမြင့်တင်ပေးနိုင်ဖို့မပြစ်မနေဖြည့်ရှင်းဆောင်ရွက်ရမှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံအမျိုးသမီးများရက်သက်သက်ပတ်လှူရှားမှုကို NLD အစိုးရနဲ့အတူကမောဇာအုပ်စုကပူးပေါင်းဆီစဉ်တာဖြစ်ပါတယ်။မတ်လ6ရက်နေ့ကနေ12ရက်နေ့အထိပညာပေးမှတ်တမ်းရုပ်ရှင်အစီအစဉ်တွေ၊ဆွေးနွေးဟောပြောပွဲတွေ၊အားကစားစွမ်းရည်ဆိုင်ရာလှူရှားမှုတွေပြီးအမျိုးသမီးရေးဆိုင်ရာစာအုပ်ပွဲတွေ၊ဟောပြောပွဲတွေကိုကျင်းပမှာဖြစ်ပါတယ်။